ဘင်္ဂလားဒေ့ရှ်ရောက်တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာသင်ကြားခွင့်ပေးတော့မယ်ကြောင့်ဘင်္ဂလားဒေ့ရှ်ကပြောဆိုပါရယ်ရိုဟင်ဂျာကလေးတွေပညာသင်ခွင့်ရစေလို့ကြောင့်လဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen က AFP သတင်းဌာနကိုပြောဆိုခဲ့တာပါ2019ခုနှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာဆွေးနွေးအဖွဲ့ကမြန်မာစစ်တပ်ကလိုက်လံရှင်းလင်းတဲ့ဆက်ဆံရေးတွေအတွင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေထဲမှာကလေးငယ်တန်းဝက်လောက်ပါဝင်တယ်လို့ကမန်ထားပြီးတော့ဒီကလေးငယ်တွေကတပေါင်းလောက်ကိုစမ်းသပ်အစီအစဉ်အဖြစ်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကဖွင့်လှစ်ပေးမဲ့ကျောင်းတွေမှာပညာသင်ကြားပေးသွားမှာပါကလေးတွေကိုမြန်မာနိုင်ငံတမိုင်းနဲ့ယဉ်ကျေးမှုတွေအကြောင်းအသက်16နှစ်အရွယ်ရောက်တဲ့အထိသင်ကြားပေးမှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်ခွင့်ရတဲ့အချိန်မှာအလုပ်ကံရဖို့အတမွေးဝမ်းကြောင်းအတက်ပညာတွေကိုပါတင် जा ပေးမယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကလေးတွေကိုပညာရေးကူညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာလူခွင့်လှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်ခင်ဗျာ